တော်တာရှင်များရှင်မကြခင်နိုင်ငံအနာကိုလွှဲပေးရတော့မယ်ဦးသိန်းစိန်အစိုးရရဲ့၅နှစ်သက်တမ်းနောက်ဆုံးနှစ်ဖြစ်တဲ့မနှစ်က2015ခုနှစ်အတွင်းမြန်မာနိုင်ငံမှာတဘာဝဘေးရန်တရရဲ့နှိမ့်ဆက်မှုစစ်ဘေးနဲ့လူမှုရေးစီးပွားရေးဆိုင်ရာပြဿနာပေါင်းစုံနဲ့စိတ်မကောင်းပွဲရာရင်ဆိုင်ခဲ့ရပါတယ်စစ်အစိုးရလက်ထက်မှာရောစစ်သားတပိုင်းအစိုးရလက်ထက်မှာပါပြည်သူတွေဟာသူတို့ရဲ့လက်ရှိရင်ဆိုင်နေရတာတွေထဲမှာပြောင်းလဲစေချင်တာတွေရှိခဲ့ပါတယ်အခုလိုရက်သားအစိုးရလက်ထက်မှာတော့ပြောင်းလဲကိုတောင့်တတဲ့သူတို့ရဲ့ဆန္ဒတွေဟာပိုပြီးအယောင်လက်လာပါတယ်။အဲ့ဒီပြည်သူတွေထဲမှာအလုတမားတွေလည်းအပါအဝင်ဖြစ်ပါတယ်။ကိုကြကြော်မြင့်ဟာဟန်ချင်းထဲကျုပ်စက်ရုံမှာလုခလစာတိုးပီးရေးဆန္ဒပြတောင်းဆိုခဲ့တဲ့အတွက်အလုထုတ်ခံခဲ့ရတဲ့အလုတမားခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်။သူ့အတွေ့အကြုံနဲ့ရှင်ပြီးအစိုးရအသစ်ကိုသူတောင်းဆိုချင်တာကတော့သူ့လိုလူတွေရဲ့ကိစ္စကိုထည့်သွင်းစဉ်းစားပေးဖို့ပါတဲ့
။ဟောကျွန်တော်တို့အဖြေဝဲခံရတဲ့အလုတမားသမဂ္ဂခေါင်းဆောင်တွေအနေနဲ့ပါတော့သမဂ္ဂအဖွဲ့ကြီးစက်ရုံကနေယူထွက်ပြီးသွားလို့ရှိရင်တခြားစက်ရုံတွေမှာရှောက်လို့မရတဲ့အတွက်အဲ့ဒီလူတွေကိုတစ်ချက်ဥဒါပေးခြင်းပါလေ
လောလောဆယ်အမှုရင်ဆိုင်နေရတဲ့ရှိပီတာကော့စတက်စက်ရုံကအလုတမဟောင်းမတ်အေးဆန္ဒဝင်ကတော့သူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုအမျိုးသားဒီမိုကရေစီအစိုးရကဖြေရှင်းပေးလိမ့်မယ်လို့ယုံကြည်ပါတယ်တဲ့ညီမ
တို့အနေနဲ့ကိုယ်လက်ရှိမှာလည်းပေါ့တရားရင်ဆိုင်နေရဆိုဆန်းလင်းစရာတိတ်တော့မရှိပါဘူးလောကမှာတောင်းတာလဲသမားတွေတော့ဒီအခုနိုင်ငံရေးတော်လူသားသူတွေအနေနဲ့ကလည်းမတရားဘူးတော့အချင်းလက်မှုပဲနဲ့အချင်းချင်းဖန်ဆီးခံရတဲ့အတွက်လည်းအမှန်တရားပေါ်ပေါက်ပြီးတော့ပေါ့နော်ဒီတကယ်ဒီမိုကရေစီနိုင်ငံစစ်ကိုသွားနေတဲ့အချိန်မှာအဲ့ဒီလူတွေအလုံးကိုလည်းအပြစ်မှာပဲပေါ့လေစင်ကြီးတညွတ်တဲ့ရှိဖို့လည်းဒီရက်သားအစိုးရအနေနဲ့အလုံးကိုပြောင်းလဲပေးနိုင်မယ်လို့ယုံကြည်ပြီးတယ
်အစိုးရတဲ့လက်ထက်မှာအလုတ်ကင်အခွင့်အလမ်းတွေပုံများလာလိမ့်မယ်လို့မျှော်လင့်ပါတယ်လို့ပြောသူကတော့အနေဆုံးဒုက္ခလစာတတ်မှတ်ရေးအမျိုးသားအဆင့်ကော်မတီကလောက်သမားကိုစလဲကိုနော်အောင်ဖြစ်ပါတယ
်ဒီနိုင်ငံတကာကဆန်ရှင်ပိတ်ထားတဲ့ဟာတွေဖွင့်ပေးတယ်ဆိုပေမဲ့လည်းစောင့်ကြည့်အချိန်အခါပဲရှိခဲ့ကြတာလေဒီဘက်အရတအစိုးရဒီဘလဲ NLD ဥဆောင်တဲ့အစိုးရတက်လာရင်လောက်ကန်ခွင့်လန်းတွေပို့ပြီးတော့ပေါ်များလာမယ်လို့တော့ကျွန်တော်တို့မျှော်လင့်ထားပါတယ်အလောက်ကန်ခွင့်လန်းပေါ်များတာနဲ့အမြအလောက်သမားတွေရဲ့အခွင့်အရေးတွေကိုတကယ်ရရှိအောင်ပေါ့ဗျာဥမာစာအုပ်ထဲမှာမဟုတ်ဘဲနဲ့တကယ်ရရှိအောင်လှုပ်ဆောင်ပေးမယ်လို့လည်းကျွန်တော်တို့ကတော့ညော်လင်းတာပေါ့လုတ်ပေးစေချင်တာပေါ့ဗျာအချင်းပြတ်ဝန်ထမ်းတွေကိုလည်းရေးယူစေချင်တာပေါ့ဗျာ
အလုတမားတို့အနေနဲ့အစိုးရတစ်စီကညော်လင့်တာတွေအပြင်သူတို့ကိုလုတ်ပေးစေချင်တာတောင်းဆိုချင်တာတွေလည်းရှိနေပါတယ်မအေးစနာဝင်တောင်းဆိုချင်တာကတော့
ဒီနိုင်ငံရေးကျင်းသားအလုံးပေါ့ပြန်လုတ်ပေးဖို့နံပါတ်1အနေနဲ့တောင်းဆိုချင်တာပေါ့လေနံပါတ်2အနေနဲ့ကတော့လက်ရှိမှာအလုတမားဥတွေပါစာချုပ်တွေကစာအုပ်ထဲကစာရွက်ထဲမှာပဲရှိပြီးအပြင်မှာအသက်မဝင်တဲ့အပိုင်းတွေအများကြီးပဲလေအဲ့ဒီလိုအသက်မဝင်တဲ့အပိုင်းနဲ့ပတ်သက်ပြီးတော့ညီမကတော့တကယ်ထိထိရရရေးယူစာရွက်တာမျိုးတွေဒီအလုတမားဝင်ကြီးထားတာအစင်းစင်းပေါ့နော်လူတွေရဲ့တက်ဆာမှုတွေအားလုံးစနစ်တကျနဲ့သိကြသိစစ်ပြီးတော့ပဲလုတ်ပေးနေကြတယ်ပေါ့
ကိုကြော်ကြော်မြင့်တောင်းဆိုချင်တာကတော့လုခလစာငွေအတိအကျသတ်မှတ်ဖို့ ਨੇ အလုတမားဆိုင်ရာအဖွဲ့ရဲ့အုပ်ချုပ်ရေးအပိုင်းဖြစ်ပါတယ
်အလုတမားတယောက်ကိုတစ်နေ့ကို9000ကျပ်နှုတ်ပေးနေကြတယ်ဗျအဲ့ဒါမှလည်းအလုတမားရဲ့ဘဝကဖူလော်တော့ပဲရှင်ကပူရှန်တယ်ဆိုတာမရှိဘူးကျွန်တော်ရန်ကုန်မြို့ကြီးမှာလေသူ့ဟာဝန်ထမ်းတွေလာတာတူတိုင်းပေါ့နော်ကျွန်တော်အလုတမားတွေကဓာညက်တယ်သူ့ဟာဝန်ထမ်းတွေလာတာတူတယ်အလုတမားတွေကအဆောင်ကအတက်ခံရတယ်စံသေးတွေစီလေးတွေကြီးလာတယ်အများကြီးဖြစ်လာတယ်အော်နောက်တစ်ခုတော့အရင်တော့တာဝန်ထမ်းဆောင်ခဲ့တဲ့လေဘာဦးစီးမှုတို့ပေါ့နော်အစိုးရဝန်ထမ်းပေါ့ကိုနေရာကဘူကြီးအငိမ့်ကားလို့ဒီညာဘူကြီးအငိမ့်ကားလို့အခွန်တမာကြီးကောင်စီမှာစစ်နေတဲ့လူကောင်းလူလူမကောင်းလူလူမျိုးတွေပေါ့နော်ချုပ်ပြီးဖို့လိုချင်တယ်ကြကိုယ်တော်ဘူကြီးဟောင်းနေအငိမ့်သာဝင်တဲ့အရာရှိတွေကိုခတ်မဲ့အစားအလုတ်သမားစစ်စစ်ငင်းငင်းဟိုနိုင်ငံတော်လည်းအကျိုးပြုမဲ့လူမျိုးတွေပဲကျွန်တော်ကလူချင်ပါတယ
်ပြီးခဲ့တဲ့2015ခုနှစ်အတွင်းမှာမြန်မာနိုင်ငံတဝန်းကအလုတ်သမားတွေဟာအနေဆုံးဒုက္ခလာစာသတ်မှတ်ရေးအတွက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဆန္ဒပြအလုတ်သမားတွေကိုအာဏာပိုင်တွေကအင်အားသုံးဖြိုခွဲတာတွေလုပ်ခဲ့တယ်လို့အဲ့ဒီတဲကအလုတ်သမားတော်တော်များများဖမ်းဆီးခံရပြီးအချို့ကတရားစွဲခံရတဲ့အတွက်အခုချိန်ထိအမှုရင်ဆိုင်နေရတာတွေရှိနေသေးဖြစ်ပါတယ်ရှင်